COE မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးထုတ်ပြန်ပေးနေပါတယ်။ COVID-19 ကရောဂါကြောင့်စီးပွားရေးထိခိုက်မှုသက်သာစေရေးအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကျွန်မဆွမျက်မွန်ကဆက်တင်ပြပါမယ်ရှင်။ရီမန်းချက်ခုနှစ်ခု၊မဟာဗျူဟာ10ခု၊ဆောင်ရွက်မဲ့အစီအစဉ်36ခု၊ဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်တဲ့စီးပွားရေးဆိုင်ရာအစီအစဉ်တွေကိုစီမံကိန်းဒဏ္ဍာရီနဲ့စက်မှုဝင်ကြီးဌာနကထုတ်ပြန်ပါတယ်။အစီအစဉ်တွေရဲ့မှာဗဏ္ဍာရေးထောက်ပံ့မှုပေးပြီးစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရေးထိခိုက်နေတဲ့အလုပ်သမားတွေအိမ်နောက်စုတွေအတွက်ငွေကြေးအပါအဝင်ပံ့ပိုးကူညီမှုတွေပေးရေးကျန်းမာရေးစနစ်အားကောင်းခိုင်မာအောင်လုပ်ရေးစသဖြင့်ဒဏ္ဍာခွန်ခုခွဲထားပါတယ်။အဲ့ဒီထဲကစီးပွားရေးလုပ်ငန်းတွေကိုအတိုးနှုန်းနည်းနည်းနဲ့ငွေချေးကအပါအဝင်တချို့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးကျန်တဲ့အစီအစဉ်တွေကိုတတ်မှတ်ချိန်ထားဆောင်ရွက်တောင်းတယ်လို့ဖော်ပြထားပါတယ်။COVID-19 ကြောင့်စီးပွားရေးအပေါ်ဆောင်ရွက်လို့မရနိုင်တဲ့ထိခိုက်မှုတွေသက်သာစီရင်နေမြမစီးပွားရေးနည်းမျှဆန်ဆန်ပြန်လည်နှလန်းထူလာနိုင်ရေးအတွက်အထောက်အကူဖြစ်တဲ့အစီအစဉ်တွေဖြစ်တယ်လို့နိုင်ငံတော်အတိုင်းအတာတောင်ဆန်းစုကြည်ကထုတ်ပြန်ချက်မှာပြောထားပါတယ်။အစိုးရထုတ်ပြန်တဲ့စီးပွားရေးအစီအစဉ်တွေအပေါ်စီးပွားရေးလုပ်ငန်းရှင်ဦးကျော်နေခင်ကကြေဆိုပေမဲ့လက်တွေ့ထိရောက်နိုင်ရေးအတွက်ဒီထက်မကငွေကြေးသုံးဆွဲဖို့မျှော်လင့်တယ်လို့ပြောပါတယ်
။တချို့ plan တွေကလည်းလှုပ်ဆဲတွေဖြစ်တယ်တချို့ plan ကလည်းကလှုပ်ပြီးသားတွေဖြစ်တယ်တချို့ကလည်းဆက်လုပ်မယ်ဆိုတဲ့ plan နဲ့အများကြီးတွေ့ရတာပေါ့နော်တခုပဲပေါ့နော်ဟိုကျွန်တော်တို့ဒီစီးပွားရေးလောကအနေနဲ့ပြောလင့်တာကတော့ဒီတရားကြီး package တခုလုံးမှာ US 2 billion 3 billion လောက်တော့ရှိတယ်လို့တော့ပြင်မှာတော့ပြောနေတာနေကြားရတာပေါ့နော်ဒါပေမဲ့ဒီထဲမှာတော့ကျွန်တော်မတွေ့ရအောင်ဆိုတော့တကယ်ကိုကျွန်တော်တို့ 2 3 billion လောက်ကို project တွေအနေနဲ့စဉ်းစားတာ market တွေကိုဒါအမြင်ဆုံးရောက်လာတယ်ဆိုရင်တော့ကျွန်တော်ကပြင်မယ်ဆိုတာ relief ရမယ်အဲ့တော့အစိုးရကိုကျွန်တော်တို့ညတိုက်တွန်းရမယ်ဆိုရင်တော့ဒီကွက်ထဲကိုဒီညနာလေးထည့်ပြီးဖို့ပဲကျွန်တော်တိုက်တွန်းချက်မှာပါပေါ့နော
်နိုင်ငံတော်စီးပွားရေးဆိုင်ရာပညာရှင်ဒေါက်တာစောနိုင်ကတော့အစိုးရထုတ်ပြန်တဲ့အစီအစဉ်တွေကရေပူရဆန်တဲ့အတွက်အလုံးစုံမပြည့်စုံဘူးလို့မြင်ပါတယ
်ဒီ COVID-19 မှာတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံလုံးမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းတွေကိုနောက်တစ်ခါလူတွေကိုနောက်တစ်ခါဝန်ထမ်းတွေကိုအလုပ်သမားတွေကိုတက်ရောက်မှုရှိတယ်အဲ့ဒါတွေကိုအစိုးရကသိပါတယ်ဆိုပြီးတော့တုံ့ပြန်လိုက်တဲ့တုံ့ပြန်ချက်လေးတစ်ခုလိုပဲမြင်မိတာဒီတက်ပို့ပြီးကျယ်ပြန့်တဲ့ဒီတက်ပို့ပြီးပြည့်စုံတဲ့ဒီတက်ပို့ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့နောက်ထပ် plan တွေအသေးစိတ်စီမံချက်တွေအများကြီးလိုအောင်ပဲအခုက15မျက်နှာ plan ဆိုတာကတော့ဒီလောက်ခရရမှာပေါ့သူတို့ကိုယ်တိုင်လည်းအားရလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ
် Overcoming as one ဆိုပြီးအစိုးရကအင်္ဂလိပ်လိုထုတ်ပြန်တဲ့ CERP အစီအစဉ်တွေထဲမှာနိုင်ငံသားယင်းနည်းမြုပ်နှံမှုတွေပိုရရှိအောင်ကုံတော်ရေးပိုင်းပိုတိုးတက်အောင်လုပ်သွားမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်။ယင်းနည်းမြုပ်နှံမှုတွေကိုမြှင့်တင်မယ်ဆိုတဲ့ကဏ္ဍကိုဆောင်ရွက်တဲ့အခါမှာအစိုးရအနေနဲ့တတိထားတဲ့နာကိုလည်းဒေါက်တာစောနိုင်ကအခုလိုထောက်ပြပါတယ်
။တချို့အခြေခံအဆောက်အုံစီမံကိန်းတွေကိုအကောင်အထည်ဖော်ဖို့ရမှာအခြေအနေရရကိုသုံးသပ်ဖို့နှိုင်းယှဉ်ဖို့နောက်ပြီးတော့အဲ့ဒီလို project တွေမှာဟိုလုံနေတဲ့အဖွဲ့အစည်းတွေကုမ္ပဏီတွေပြန်ဆိုင်ဖို့အတွက်ကိုအချိန်ပေးပြီးလုပ်ရတာတွေရှိရ။ဟိုမင်းလုံဆိုပြီးတော့တချို့ကိစ္စတွေလုံလို့မရအောင်။အဲ့တော့အဲ့ဒီခါမျိုးတွေမှာတချို့အစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေကတော့လကောက်တချို့တော့ဒီအဲ့ဒီအစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေနီးစပ်တဲ့ကုမ္ပဏီကြီးတွေကတော့လကောက်အဲ့မင်းလုံဆိုတဲ့ green light ပေါ့လေ။အဲ့လိုဟာမျိုးကိုသူကလိုချင်တဲ့အခါကျတော့အခုလိုမျိုး COVID-19 ဒီ economic relief plan ဆိုတဲ့ plan ထဲမှာအဲ့လိုလေးတစ်ချောင်းထည့်လိုက်တယ်အခြေခံအဆောက်အုံစီမံကိန်းတို့အများဆုံးအကောင့်တွေပေါ်ပါဆိုတဲ့ခေါင်းစဉ်တွေတစ်လုံးတက်လိုက်တာနဲ့ဘာဖြစ်သွားလဲဆိုတော့ခုနပြောတဲ့ဟိုပြိုင်ဆိုင်မှုတွေမရှိတော့ဘူးနောက်တစ်ခါဟိုတခြားရှင်းပြတဲ့တွေအစင်းမျိုးမရှိတဲ့အချိန်မှာပဲရော့အင်းလို့ဆိုပြီးတော့ချက်ချင်းตัวลบไปคุณนี่ฉะไปไลฟ์โพสต์ตัวกูโหผิดตัวနိုင်တယ်အဲ့တော့အဲ့လိုဟာမျိုးတွေကြတော့လေဟိုတတိထားစီခြင်းနဲ့အစိုးရအောင်လေအင်းဒီလိုမျိုးအခြေခံအဆောက်အုံစီမံကိန်းတွေကိုတော့ဟိုချက်ချင်းချင်းဟိုအကောင့်တွေဖော်တဲ့ဆိုတဲ့ဟာမျိုးကိုနည်းနည်းတတိထားစီခြင်း
အစိုးရဌာနတိုင်းက 2019-2020 ဘတ်ဂျက်အတုံးစီကို10ရာခိုင်နှုန်းစီလျှော့ချပြီး COVID-19 အတုံးစီထဲထည့်ဝင်သုံးဆွဲသွားရေးပါဝင်တဲ့ CERP အစီအစဉ်အားလုံးကိုချက်ချင်းအမြန်ဆုံးဒါမှမဟုတ် 2020 ခုနှစ်မပုံခင်ဆောင်ရွက်ရမယ်လို့တတ်မှတ်ထားပါတယ်ရှင်ကျွန်မဆွမျက်မော်ပါ